ဒင်းရဲ့ရှိရာတိုင်းနဲ့ချီရဲ့ရင်းကြီးကိုပြန်လည်လက်ခံမှုအသိရှိရဲ့အကြောင်းမြန်မာစစ်ရောကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေဟာလုံလောက်မှုမရှိကြောင်းဩစတြေးလျခြေစိုက်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ပေါ်ထောက်ထားရင်းနဲ့ပြောဆိုလိုက်ပါတယ်မြန်မာတာဝန်ရှိတွေကဒုက္ခရတွေကိုပြန်လည်နေရာချထားပေးဖို့ကတိပေးထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလောက်ကနေတဲ့အရေးလက္ခဏာမတွေ့ရတယ်လို့တချို့ဒေသတွေမှာပြရက်ဖက်အဆောက်အဦတွေဖြည့်ဆည်းခံရတယ်ရှိနေစေဖြစ်ကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးရဌာန ESPN ကမနေ့နောက်ပိုင်းထုတ်ပြန်တဲ့စီရင်ခံစာမှာဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်ခါနေဒီနှစ်ထဲအထိလူနေရပ်တွေဆက်လက်ဖြည့်ဆည်းခံရတာတွေကိုဂျူးတပ်ပုံတွေကိုဆက်စစ်လေ့လာချက်တွေအရတွေ့ရှိခဲ့ရပြီးဒါဟာဒုက္ခရှင်တွေသိခါရှိရှိဘေးရန်ကြီးကင်းကင်းနေရပ်ကျန်နေမှုမြမဆွေကပေးထားတဲ့ခရီးပေါ်မိဘထုတ်เสียဖြစ်နေရတဲ့အကြောင်းလဲစီရင်ခံစာပြည့်စုံသူတူဖြစ်တဲ့နေတန်ဝက်ဆာကပြောပါတယ်2019ခုနှစ်ကစလို့ရခိုင်ပြည်နယ်မှာလုံခြုံရေးအတွက်တွေးချက်မှုတွေတွေ့ခဲ့ရပြီးတချို့ကဝန်ကြီးတွေနေထိုင်ရနေရာတွေမှာစစ်စခန်းတွေလို့ယူဆတဲ့အဆောက်အဦ6ခုကိုတွေ့ရကြောင်းလဲ ESPN ရဲ့အစီအစဉ်ခန်းစာမှာဖော်ပြထားတာပါဝန်ကြီးဆိုတဲ့အသုံးအနှုန်းကိုပြည်ဝင်လက်မခံတဲ့မြန်မာစစ်သားတွေဒုက္ခတွေကိုစစ်စစ်ပြီးပြည်နယ်လက်ခံမှုအသိရှိနေကြောင်းနဲ့ဘင်္ဂလားဒေ့ရှ်ပြည်သူ့ကအေဂျင်စီတွေနဲ့လည်းတရားသဘောတူညီချက်တွေရေးထိုးထားတဲ့အကြောင်းပြောဆိုထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရှိတောင်အဆက်နိုင်ငံများအပြင်အာဆီယံရဲ့ကပ်ဘေးတဲ့စီမံခန့်ခွဲရေးဌာနကပြုစုတဲ့အစီအစဉ်ခန်းစာတစ်စောင်မှာတော့ဒုက္ခသည်တွေစနစ်တကျနဲ့နေရပြန်နေရေးမြန်မာစုရဲ့ကျူးဝတ်မှုတွေကိုချီးကျူးထားတာပါ။ဒါမှလည်းပြည်သူ့ကတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေနေရပြန်နေလောက်အဆင်ပြေမဖြစ်သေးတဲ့အကြောင်းပြောဆိုထားကြပါတယ်။